This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတပါဝပြီးစစ်အာဏာရှင်ဘေးတွင်ကင်းဝေးပြီးကိုစိတ်နှပါချမ်းသာလုံးခြုံပြီးကင်းကြပါစေလို့ Radio UNG ဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်။အခုချိန်ကစပြီး Radio UNG ရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးလင်ကကအကြားပေးပါမယ်ရှင
်။2025ခုနှစ်မတ်လ14ရက်နေ့မနက်ခင်းစစ်ရေးသတင်းကောက်နှုတ်ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်။အထွေထွေထိုးစစ်ကြီးတရက်ကိုတနိုင်ငံလုံးတိုင်းတာနယ်ဆင်းရဲကြဖို့ဖြစ်လိမ့်မယ်လို့ကာကွယ်ရေးဝန်ကြီးဦးရင်မုံကပြောကြားလိုက်တဲ့သတင်းကိုတင်ပြပေးချင်ပါတယ်။ PDF ပါကဖနဲ့မဟာမိတ်ဒေါ်လာရင်းအဖွဲ့အလုံးလက်တွဲပါဝင်ပြီးစစ်မျက်နှာအလိုက်ထောင်တောင်းချီအင်အားနဲ့အထွေထွေထိုးစစ်ကြီးတရက်ကိုတနိုင်ငံလုံးတိုင်းတာနယ်ဆင်းရဲကြကထိုးထိုးစစ်ကြီးကဆရာနာသိမ့်မှုကိုအဆုံးသတ်ပေးလိုက်မယ်လို့ယုံကြည်ကြောင်းတမှုတနန်းအပတ်စဉ်တတနင်္ဂနွေခန်းနာမှာအမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးရင်မုံမှပေးပို့တဲ့တဝန်လွှာမှာဖော်ပြထားပါတယ်။ဒီနေ့ဒေါ်လာရေးအခြေအနေအရရက်ကိုကြည့်ရရင်ဒေါ်လာရေးအောင်မြင်ဖို့အတွက်ရောဒေါ်လာရေးအောင်မြင်တဲ့အခါပြည်သူများမျှော်မှန်းတဲ့ Federal Democracy ပြည်ထောင်စုအောင်အောင်မြင်မြင်ထူထောင်နိုင်ဖို့အတွက်ပါ PDF တက်မတော်မှာကြီးလေးတဲ့တာဝန်ရှိတယ်ဆိုတာရဲဘော်တို့လည်းနားလည်သဘောပေါက်ပြီးဖြစ်လိမ့်မယ်။ဒေါ်လာရေးအစောပိုင်းကာလမှာတစ်ဖက်ကတက်တီဆောင်ရင်တစ်ဖက်ကတနိုင်ငံလုံးတိုင်းတာနဲ့စည်ရေးလှုပ်ရှားနိုင်အောင်ပထမအဆင့်ကြိုးပမ်းခဲ့ကြရတယ်။ဒုတိယအဆင့်အနေနဲ့အင်အားစုစည်းမဟာဗျူဟာထိုးစစ်ဆင်မြို့သိမ်းစခန်းသိမ်းတိုက်ပွဲတွေဆင်နွှဲတဲ့အတွေ့အကြုံရဲဘော်တို့ယူနိုင်ခဲ့ပြီဖြစ်တယ်လို့ဝင်းကြီးကဆိုထားပါတယ်။ပြည်သူ့ကာကွယ်တပ်မတော်ကိုထူထောင်ရမှာတစ်လက်နက်ကိုင်းຫນွေဦးအင်အားစုအလုံးကိုအလဲတော်တစ်ခုအောက်မှာစုစည်းရင်ပြည်သူ့ဒေါ်လာရေးတရက်ဆင်နွှဲရန်နှစ်စနစ်ပြောင်းရေးဥတည်တဲ့ဒေါ်လာရေးဖြစ်တဲ့အားလျော်စွာ Federal Democracy နိုင်ငံရေးစနစ်နဲ့လျော်ညီတဲ့ Federal ပြည်ထောင်စုတပ်မတော်တည်ထောင်တဲ့အခါရှေ့ပြေးမြူတွေဖြစ်စေရန်အမြဲနှလုံးသွင်းထားရမှာဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ပြည်မနာစစ်ကြောင်းမှုရဲဘော်ကိုဆိုင်အသက်ခံရမှု၊ကရင်ပြည်တပ်မတော်ကကျူးလွန်သူများဖော်ထုတ်အရေးယူပေးရန်နေပြည်တော်တိုင်းစစ်ဌာနထုတ်ပြန်လိုက်တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။ပြည်မနာစစ်ကြောင်းမှုရဲဘော်ကိုဆိုင်ခေါ်ဝင်းလိုင်ကိုတပ်ဖြတ်ခံရမှုမှာကရင်ပြည်တပ်မတော်မှကျူးလွန်သူများအောင်ဖော်ထုတ်အရေးယူပေးရန်ပြည်သူ့ကာကွယ်တပ်မတော်နေပြည်တော်တိုင်းစစ်ဌာနမှမတ်လ23ရက်နေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။မတ်လ3ရက်နေ့နေ့လယ်တနာရီမှာနေပြည်တော်တိုင်းစစ်ဌာနပြည်မနာစစ်ကြောင်းမှုရဲဘော်ကိုဆိုင်အောင်ကရင်ပြည်တပ်မတော်ဗဟိုကော်မတီဝင်ဗိုလ်မှူးကြီးသိမ့်ဟန်နဲ့တွဲဆောင်ဆွေးနွေးရန်ဦးစုကကရင်ပြည်နယ်မြေအမတ်6မြို့နယ်ဒုတက်မဟာမှုဖိုးခွားကလာရောက်ခေါ်ဆောင်သွားတယ်လို့ဖော်ပြထားပါတယ်။ကံပြည်သည်တက်မတော်ဘတ်သူနေပြည်တော်တိုင်းစစ်ဌာနမှမတ်လ9ရက်နေ့မှာစာထုတ်၍အကြောင်းကြားတော်လဲအကြောင်းပြန်ကြားလာခြင်းမရှိခဲ့သလိုကြားကာလအချိန်များမှာလည်းကံပြည်သည်တက်မတော်နေမြေအထိတွားရောက်တွေ့ဆုံဆွေးနွေးရန်စူးစမ်းခဲ့တော်လဲဗဟိုကော်မတီများမှာတွေ့ဆုံဖြေရှင်းပေးခြင်းမရှိဘူးလို့သိရှိရပါတယ်မတ်လ23ရက်နေ့မှာမိမိတို့နေပြည်တော်တိုင်းစစ်ဌာနနဲ့မဟာမိတ်ညီနောင်ဖွဲ့စည်းများရဲ့စုံစမ်းထောက်လှမ်းပေးမှုများအရကရင်ပြည်သည်တပ်မတော်ရုံးဆိုင်ရာနယ်မြေတနေရာ၌တော်လှန်ရေးဦးဆောင်သူရဲဘော်တူဖြစ်တဲ့ရဲဘော်ကိုဆိုင်ခေါ်ဝင်းလိုင်ကိုရဲ့ရုပ်လောင်းကိုလူသားမဆန်စွာပြင်းပြင်းထန်ထန်ညှဉ်းပန်းနှိပ်စက်ထားသောဒဏ်ရာများစွာနဲ့ရှာဖွေတွေ့ရှိခဲ့ရတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ကရင်ပြည်သည်တပ်မတော်ဟာယခုစာထုတ်ပြန်ပြီးသည့်အချိန်မှ၃ရက်အတွင်းဤဖြစ်စဉ်အားတာဝန်ပြေဝယူ၍ဖြေရှင်းပေးရန်အမိန်ပေးစေခိုင်းသူနဲ့ကျူးလွန်သူအားလုံးကိုထိထိရောက်ရောက်ပြင်းထန်စွာအရေးယူဆောင်ရွက်ပေးရန်တော်လိုင်းရေးအဝင်ဝိုင်းတစ်ခုလုံးကိုချင်းချောက်မှုဖြစ်သဖြင့်တော်လိုင်းရေးမဟာမိတ်တပ်ဖွဲ့များအနေနဲ့ဤဖြစ်စဉ်အားတမတမတ်ကြစေဖို့ဝိုင်းဝန်းကြိုးပမ်းကူညီပေးကြပါယံ ပြည်သူ့ကာကွယ်တပ်မတော်အလဲပိုင်းတိုင်းစစ်ဌာနချုပ်နေပြည်တော်တိုင်းစစ်ဌာနနဲ့ဒီဟာတရင်တပ်ဖွဲ့များအားလုံးမှသဘောထားထုတ်ပြန်ထားပါတယ်။လက်ရှိ KNP သစ်ပါတီ KNLB ဥက္ကဋ္ဌမှာတန်းဆိုးနိုင်ဖြစ်ပြီး KNP သစ်တော်လှန်ရေးကောင်စီ KNLRCR ဗိုလ်မှူးချုပ်အိုင်နော်ထားကတာဝန်ယူထားပြီး KNP သစ်တပ်မတော် KNLA ရဲ့စစ်ဦးစီးချုပ်မှာဗိုလ်မှူးချုပ်များလို့ဖြစ်တယ်လို့ People's Win ဖော်ပြချက်အရသိရှိရပါတယ်ခင်ဗျာ။စစ်ကောင်စီရဲ့ drone တစ်စီးကိုနေပြည်တော် PDF ကစနိုက်ပါနဲ့ပစ်ချနိုင်ခဲ့တဲ့သတင်းကိုဖော်ပြပေးကြပါရစေ။ပဲခူးတိုင်းရေတားရှိမြို့နယ်မှာစစ်ကောင်စီ drone တစ်စီးကိုစနိုက်ပါနဲ့ပစ်ချနိုင်ခဲ့တယ်လို့နေပြည်တော် PDF တရင်601ရဲ့ပြောကြားချက်အရ KPV News ကဖော်ပြထားပါရစေ။မက်ရှလာစနေရနေ့မှာရေတားရှိမြို့နယ်အတွင်းကကျေးရွာတစ်ခုကိုလာရောက်ပုံကျဲတိုက်ခိုက်ခဲ့တဲ့စစ်ကောင်စီ drone တစ်စီးကိုပြန်ဆင်းမှပစ်ချနိုင်ခဲ့တာဖြစ်တယ်လို့ဆိုပါရစေ။ရတရှိမြို့နယ်စစ်စင်ရေးနယ်မြေအတွင်းစစ်ကောင်စီကကျေးရွာများကို drone နဲ့မကြာခဏလာရောက်ကျဲချလေရှိပြီးတော်လှန်ရေးတပ်ဖွဲ့များနဲ့လည်းတိုက်ပွဲများဖြစ်ပွားနေတယ်လို့သိရှိရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလပိုင်းကရတရှိမြို့နယ်အတွင်းကျေးရွာတရွာကိုစစ်ကောင်စီက drone နဲ့ပုံကျဲတိုက်ခိုက်ခဲ့တာကြောင့်ဖုန်ကြီးတစ်ပါးပြန်လည်တော်မူခဲ့ပြီးဒေသတချို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ပလန်းမြို့သိမ်းတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းမှအကြိမ်များစွာဗုံးကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။ချင်းညီနောင်စစ်စင်ရေးဖြစ်ဖော်ဆောင်နေတဲ့ပလန်းမြို့သိမ်းတိုက်ပွဲမှာစစ်ကောင်စီကအင်အားထပ်ဖြည့်ထားပြီးခလာရ268တရင်အနီးကစခန်းကုန်းများမှာစစ်ကောင်စီနဲ့ချင်းပူပေါင်းတပ်တို့အပြန်အလှန်ထိုးစစ်ဆင်တိုက်ပွဲများပြင်းထန်နေတယ်လို့သိရှိရပါတယ်။ပလန်းမျိုးကစစ်ကောင်စီရဲ့နောက်ဆုံးလက်ကျန်ခလာရ268တက်နီးရှိအရေးပါတဲ့စခန်းကုန်းတွေကိုပြန်လည်ရရှိဖို့မက်ရှလာစနေရနေ့မနက်9နာရီခန့်မှာစစ်ကောင်စီကလေကြောင်းပစ်ကူအများပြားနဲ့ထိုးစစ်ပြင်ဆင်လာတာကြောင့်တိုက်ပွဲပြင်းထန်ခဲ့တာလို့သိရှိရပါတယ်။ပြီးခဲ့တဲ့မက်ရှလာဒုတိယပတ်ထဲမှာအင်အား40ခန့်ဖြည့်တင်းခဲ့ပြီးနောက်မနက်ပိုင်းကနေညပိုင်းထိ Jet Fighter Y-12 နဲ့ Y-8 တိုက်လေယာဉ်များနဲ့ပေါင်900ဘုံများပါဝင်အကြိမ်20ထက်မနည်းနေကုန်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်။မက်ရှလာ73ရင်းတွေကလည်းစစ်ကောင်စီကခလာရ268တရင်တွေကိုစစ်ကူချပေးဖို့ကြိုးစားခဲ့ပေမယ့်မအောင်မြင်ပဲလှည့်ပြန်သွားခဲ့ရတယ်လို့သိရှိရပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်တွေထွက်ပြေးသွားခဲ့တာတွေရှိနေကြပြီးတချို့ကိုစစ်သုံးပန်းဖြင့်ဖမ်းဆီးရမိထားကလက်နက်ခဲယမ်းတချို့ကိုသိမ်းဆီးရရှိထားတာတွေလည်းရှိတယ်လို့သိရှိရပါတယ်။နိုဝင်ဘာလ9ရက်နေ့ကစတင်ခဲ့တဲ့ဖလန်းမြို့သိမ်းတိုက်ပွဲအတွင်းမြို့ပေါ်ရှိစစ်ကောင်စီစခန်းအားလုံးကိုသိမ်းပိုက်ထားနိုင်ခဲ့ပြီဖြစ်ပြီးခလာရ268တရင်သာကျန်ရှိနေတဲ့အတွက်ကြောင့်အဆိုပါစခန်းကိုသိမ်းပိုက်နိုင်ရေးဝိုင်းဝန်းပိတ်ဆို့ဖျက်တောက်ကတိုက်ခိုက်နေတာဖြစ်တယ်လို့သိရှိရပါတယ်။ချင်းညီနောင်တပ်ဖွဲ့တွေရဲ့ထုတ်ပြန်ချက်အရမြို့သိမ်းတိုက်ပွဲအတွင်းအရာရှိအစင်အပါဝင်စစ်တုံးပန်းတရာကျော်ဖမ်းဆီးရမိထားကလက်နက်ခဲယမ်းများပြားကိုသိမ်းဆီးရရှိထားတယ်လို့သိရှိရပြီးနိုင်ငံတကာဥပဒေများနဲ့အညီကောင်းမွန်စွာထိန်းသိမ်းစောင့်ရှောက်ထားတယ်လို့ဆိုပါတယ်။အဆိုပါတိုက်ပွဲတွေအတွင်း CDF မင်းတပ်နဲ့ PDF ဇိုလန်ပါဝင်တော်လှန်ရေးပူးပေါင်းတပ်တွေဘက်ကထိခိုက်ကြဆုံးမှုရှိခဲ့တယ်လို့စစ်ကောင်စီဘက်ကလည်းအများအပြားထိခိုက်သေးဆုံးမှုရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ရန်ကုန်မန္တလေးလမ်းဟောင်းမှာအေယာဝတီအမှတ်3တရင်မှာ PDF ရဲဘော်များလမ်းပိုင်းစစ်စင်ရေးပြုလုပ်လျက်ရှိတဲ့တရင်ကိုတင်ပြပေးကြပါမယ်။မက်ရှလ73ရင်းနေမှာရန်ကုန်မန္တလေးလမ်းဟောင်း၌အေယာဝတီအမှတ်3တရင်မှာ PDF ရဲဘော်များကလမ်းပိုင်းစစ်ဆေးမှုများပြုလုပ်ခဲ့ပြီးစစ်ရေးအခြေအနေများကိုပြည်သူများထံတင်ပြဆွေးနွေးခဲ့ကြောင်းတရင်ထုတ်ပြန်ထားပါတယ်။ဒါပြင်ရဲဘော်များကပြည်သူများအနေနဲ့လည်းအကြမ်းဖက်စစ်ကောင်စီနဲ့ပတ်သက်ဆက်နွယ်ခြင်းနီးနီးကပ်ကပ်နေထိုင်ခြင်းများကိုရှောင်ကြဉ်ကြပါရန်မြစ်တာရဲခန့်တောင်းဆိုခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ PDF ဇိုလန်ရဲ့အပတ်စဉ်15စစ်တင်တန်းမှာအမျိုးသမီးရဲဘော်10ဦးကျော်ပါဝင်တက်ရောက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်ချင်းပြည်နယ်မြောက်ပိုင်းတီးတိမ်မြို့သိမ်းတိုက်ပွဲအတွက်ပြင်ဆင်နေတဲ့ချင်းကာကွယ်ရေးတပ်ဖွဲ့တစ်ခုဖြစ်တဲ့ PDF ဇိုလန်ရဲ့အပတ်စဉ်15စစ်တင်တန်းမှာအမျိုးသမီးရဲဘော်10ဦးကျော်ပါဝင်တက်ရောက်နေတယ်လို့ခုန်နုတုံသတင်းကဖော်ပြထားပါတယ်PDF ဇိုလန်ရဲ့အပတ်စဉ်15အခြေခံစစ်တင်တန်းမှာတင်တန်းသားတင်တန်းသူ50ကျော်တက်ရောက်ခဲ့ကြတာဖြစ်ပြီးအမျိုးသမီးရဲဘော်10ဦးကျော်ပါဝင်ခဲ့ကကလေးဒေသပါဝင်ချင်းပြည်နယ်နေရာဒေသအစုံကလူငယ်များပါဝင်တက်ရောက်ခဲ့ကြတယ်လို့သိရှိရပါတယ်။အဆိုပါစစ်တင်တဲ့အပတ်စဉ်15ဟာနှစ်လနီးပါးကြာမြင့်ခဲ့ပြီးမက်စလာ17ရက်နေ့ကတင်တန်းစင်ခန္ဓာပြုလုပ်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။လက်ရှိမှာလဲစစ်အခြေခံတင်တန်းအပတ်စဉ်16အတွက်တင်တန်းသားအသစ်များခေါ်ယူနေပြီးစည်ရင်းပေးသွင်းနိုင်ပြီဖြစ် ကြောင်းမက်လာကိုရဲနေကသတင်းထုတ်ပြန်ထားပါတယ်။ PDF ဇူလန်တပ်ဖွဲ့ဟာဖလန်းမြို့သိမ်းတိုက်ပွဲမှာချင်းညီနောင်တော်လိုင်းအပူပေါင်းဖွဲ့နဲ့အတူခလာရ268တပ်စခန်းကုန်းကိုလက်တလောမှာထိုးစစ်ဆင်တိုက်ခိုက်နေတယ်လို့သိရှိရပါတယ်ခင်ဗျာ။မုံဒီနယ်လွတ်မြောက်ရေးတပ်တော် GD2 drone တပ်ဖွဲ့မှတပ်သားတစ်ခေါ်ယူနေတဲ့သတင်းကိုတင်ပြပေးကြပါမယ်။မုံဒီနယ်လွတ်မြောက်ရေးတပ်တော် Moon Liberation Army ရဲ့ Glone Drone Team 2 Multi Rotor Drone တပ်ဖွဲ့မှတပ်ဖွဲ့ဝင်အသစ်များလက်ခံခေါ်ယူနေကြောင်းထုတ်ပြန်ထားပါတယ်။ MLA ရဲ့Glone Drone Team 2 Multi Rotor Drone တပ်ဖွဲ့ကို2022ခုနှစ်ဩဂုတ်လ31ရက်နေ့ကပြည်သူလူထုကိုကာကွယ်လိုပြီးစစ်ကောင်စီကိုနည်းပညာနဲ့စန့်ကျင်လိုတဲ့လူငယ်များနဲ့စတင်ဖွဲ့စည်းခဲ့တာဖြစ်တယ်လို့သိရှိရပါဗျ။2022ခုနှစ်မှာ2024ခုနှစ်အတွင်းကြာရင်စိတ်ကြီးတောင်ကြာရင်ကော့ကာဖျားငုတ်တူပေါ့ပိန်ချောင်းနှခွာကြိုက်တူဓမ္မတနေမီများမှာစစ်ရေးဖော်ဆောင်မှုများဆောင်ရွက်ခဲ့ကစစ်ကောင်စီဘက်မှအကြီးတန်းအရာရှိအစင်များပါဝင်တပ်သား150မှ200ထိထိခိုက်သေဆုံးခဲ့တယ်လို့ဆိုပါတယ်လက်ရှိမှာမွန်လွမြောက်ရေးတပ်တော်MLA Glone Drone Team 2 Multi Rotor Drone တပ်ဖွဲ့မှပြည်သူလူထုကိုကာကွယ်လိုပြီးစစ်ကောင်စီအားစမ်းကျင်လိုကြတဲ့လူငယ်များအားစစ်စစ်လက်ခံလျက်ရှိတယ်လို့အသိပေးဖိတ်ခေါ်ထားပါတယ်ခင်ဗျာယခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ခါရှေတို့ကပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးလင်ပါပါ
ဆလပီပြည်တွင်သတင်းများကိုຫນွေဦးမိုင်ကတင်ပြပေးပါမယ်ရှင်မင်္ဂလာနက်ခင်းပါရှင်အခုချိန်အားစပြီး Radio UNG ရဲ့2025ခုနှစ်မတ်လ14ရက်မနက်ခင်းပြည်တွင်သတင်းများကိုတင်ပြပေးပါမယ်ကျွန်မကတော့ຫນွေဦးမိုင်ဖြစ်ပါတယ်ရှင်တာဝန်ပြက်ကွက်နေသောမြမအမျိုးသားလူအခွင့်အရေးကော်မရှင်MNHRC ကိုရုတ်သိမ်းမှုမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကကြိုးဆိုတဲ့တရင်ကိုဥစွာတင်ပြပေးသွားပါမယ်တော်ဝင်ပြက်ကွက်နေသောမြန်မာမျိုးသားလူအခွင့်အရေးကော်မရှင် MNHRC ကိုကမ္ဘာအကြီးဆုံးလူအခွင့်အရေးဆိုင်ရာမဟာမိတ်အဖွဲ့ဖြစ်သောကမ္ဘာလုံးဆိုင်ရာမျိုးသားလူအခွင့်အရေးအဖွဲ့စည်းများမဟာမိတ် GANHRI အဖွဲ့ကြီးက2024ဒီဇင်ဘာ31ရက်နေ့တွင်အဖွဲ့ဝင်ဖြစ်မှရုတ်သိမ်းမှုကိုမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကကြိုးဆိုလိုက်ပါတယ် GANHRI ဒိတာတွင်ဆိုင်ရာအဖွဲ့အစည်းတွေဖြစ်တဲ့နိုင်ငံအဆင့်လူအခွင့်အရေးကော်မရှင်များဆိုင်ရာအာရှပစိဖိတ်ဖိုရမ်နဲ့အရှေ့တောင်အာရှနိုင်ငံအဆင့်လူအခွင့်အရေးဌာနများဖိုရမ်တို့အနေဖြင့် MNHRC ကိုသူတို့ရဲ့ကွန်ရက်တွေကနေဖယ်ရှားရမှာဖြစ်ပါတယ်။ယခုလိုမျိုးလှုပ်ဆောင်မှုတွေကစစ်အုပ်စုကိုနိုင်ငံတကာရန်ရားတွေမှာတရားဝင်မှုရရှိဖို့ပုံမှုခက်ခဲစေမှာဖြစ်ပြီးစစ်အုပ်စုရဲ့ကြောက်မက်ဖွဲကောင်းလာတဲ့လူအခွင့်အရေးမှတ်တမ်းတွေကိုတိုက်ခါဆင်နိုင်ဖို့အတွက်လဲပိုပြီးအခက်တွေ့လာမှာဖြစ်တယ်။ဒါအပြင်စစ်တပ်အတွက်နိုင်ငံတကာတာဝန်ယူမှုတာဝန်ခံမှုတို့မှလည်းလွတ်မြောက်ဖို့ပိုပိုပြီးခက်ခဲလာမှာဖြစ်ပါတယ်လို့နိုင်ငံတကာလူအခွင့်အရေးကျွမ်းကျင်သူများနဲ့ဖွဲ့စည်းထားသည့်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACMC ရုံးရင်းနဲ့ဆက်သွယ်ရေးအရာရှိကော်နာမက်ဒေါ်နယ်ကထောက်ပြထားပါတယ်အဖွဲ့ပေါင်း20ပါဝင်သောလွတ်လပ်သောနိုင်ငံအဆင့်လူအခွင့်အရေးဌာနဆိုင်ရာအရက်ဖက်လူဖွဲ့စည်းများအလို့အဖွဲ့မြန်မာနဲ့အာရှဒေသနိုင်ငံအဆင့်လူအခွင့်အရေးဌာနများဆိုင်ရာအစိုးရမဟုတ်သောဖွဲ့စည်းများတွင်ရဲ့ANNI တို့ကအာရှပစိဖိတ်ဖိုရမ် APF နဲ့အရှိတောင်အာရှနိုင်ငံအဆင့်လူခွင့်ရဌာနများဖိုရမ် SEANF တို့မှ MNHRC ကိုဖယ်ရှားရန်လည်းထပ်မံတောင်းဆိုထားပါရဲ့ရှင်ဆလပီမေရွန်စေခန်းတီထောင်သူဒေါက်တာနော်စင်တီယာမောင်ကိုထိုင်းတက္ကသိုလ်ကဂုဏ်ထူးဆောင်ပါရဂိုဘွဲ့ချင်းမြင့်တဲ့တင်ကိုတင်ပြပါမယ်တိုင်းမြန်မာနယ်ဆက်ရှိရွှေပြောင်းအလုသမားများနဲ့တိုင်းသားများကိုစေကုပေးနေသည့်မေရော်စေခန်းတီထောင်သူဒေါက်တာနော်စင်တီယာမောင်ကိုထိုင်းနိုင်ငံမြောက်ပိုင်းရှိနရေဆွမ်ယူနီဗာစီတီမှဂုဏ်ထူးဆောင်ပါရဂိုဘွဲ့ချီးမြှင့်ခဲ့တယ်လို့သိရပါတယ်။ဘွဲ့ချီးမြှင့်ခြင်းအခမ်းအနားကိုမတ်လ17ရက်နေ့ကပြုလုပ်ခဲ့ပြီးထိုင်းဘုရင်နိုင်ငံထိုင်းဘုရင်တော်ဝင်မိသားစုမင်းသမီးမဟာချက်ကရီတီရီဒုံကိုရိုင်းလာရောက်ချီးမြှင့်သွားရလို့သိရပါတယ်။နာရီယဆွန်ယူနီဗာစီတီကနေနှစ်စဉ် Honorary Doctorate အတွက်ဆရာမကြီးဒေါက်တာနော်စင်တီယာမောင်ကို Faculty of Social Science နာရီယဆွန်ယူနီဗာစီတီက Nominate အဆိုပြုတင်ပြပေးခဲ့တာဖြစ်ပြီး ASEAN ဒေသတွင်လူသားအကျိုးပြုလုပ်ငန်းများကိုလှုပ်ဆောင်နေတဲ့အပြင်လူမှုအသိုက်အဝန်းအတွက်ကောင်းမွန်တဲ့အကျိုးသက်ရောက်မှုများစွာဖြစ်ပေါ်စေတဲ့အတွက်ယခုလိုမျိုးပွဲပေးအပ်တာဖြစ်တယ်လို့တက္ကသိုလ်ဘက်ကထုတ်ပြန်ပါတယ်။ ဒေါက်တာနော်စင်တီယာမောင်သည်လူမှုကွန်ရက်လုပ်ငန်းများကြောင့်နိုင်ငံတကာမှစုပေါင်း18စုအထိချင်းမြင့်ခံထားရသူဖြစ်ပြီးအရှိတောင်အာရှရေမွန်မာကာစစ်စေး2023ခုနှစ်ထိုင်းမဂဇင်း၏အာရှသူရဲကောင်းအပြင်ဂျိုနာသန်မန်အဝတ်တော်ကိုလည်းရရှိထားသူဖြစ်ပါれယခုကဲ့သို့ဆီယာမကြီးဒေါက်တာနော်စင်တီယာမောင်ကုံထူးဆောင်ပါရဂူဘွဲ့ချင်းမြင့်ခံရသည့်အတွက်လွန်စွာဝမ်းမြောက်ဂုဏ်ပြုမိပြီးဆီယာမကြီးအနေဖြင့်လူသားအချို့ပြုလုပ်ငန်းများကိုယခုထက်မကပုံမလုံဆောင်နိုင်စေရန် KNU အမျိုးသားအစည်းအဝေးနေဖြင့်ဆန္ဒပြုဆုတောင်းပေးထားပါရရှင်ဖေဗူလာအတွင်းစကိုင်းတိုင်းဟာလူခွင်ချိုးဖောက်ခံရမှုအများဆုံးဖြစ်ခဲ့ပြီးလေကြောင်းတိုက်ခိုက်ခံရမှုအကျဉ်းအရေအတွက်68ကျင်းရှိခဲ့တဲ့တွင်ဆက်လက်တင်ပြပါမယ်ကျမ်းပတ်စီအုပ်စုရဲ့2025ခုနှစ်ဖေဖော်ဝါရီလအတွင်းလူခွင့်ရချိုးဖောက်ကျူးလွန်မှုစုစုပေါင်း604မှုကိုအမျိုးသားရင်သွေးရေးအစိုးရလူခွင့်ရဆိုင်ရာဝန်ကြီးဌာနကကောက်ယူမှတ်တမ်းတင်ထားရှိထားတယ်လို့မတ်လ13ရက်ကထုတ်ပြန်ပါတယ်ဖေဖော်ဝါရီလအတွင်းစကိုင်းတိုင်းဒီလူခွင့်ရချိုးဖောက်ခံရမှုအများဆုံးဖြစ်ခဲ့ပြီး124မှုရှိခဲ့ကလေကြောင်းတိုက်ခိုက်ခံရမှုအကျဉ်းရေးအတွက်68ကြိမ်နဲ့အများဆုံးတိုက်ခိုက်ခံခဲ့ရသည့်ဒေသဖြစ်ကြောင်းလည်းတွေ့ရှိရလို့ဆိုပါတယ်ဖေဖော်ဝါရီလအတွင်းနိုင်ငံတော်ဝန်လေကြောင်းတိုက်ခိုက်မှုကြောင့်နေအိမ်ပေါင်း219လုံး၊ကျောင်း12ကျောင်း၊ဘာသာရေးဆိုင်ရာအဆောက်အဦ29ခု၊ကျန်းမာရေးဆိုင်ရာအဆောက်အဦ15ခုပျက်စီးဆုံးရှုံးခဲ့ရပြီးသေဆုံးသူအရေအတွက်142ယောက်နဲ့ထိခိုက်ဒဏ်ရာရရှိသူအရေအတွက်368ယောက်ရှိခဲ့ကအစုလိုက်ပြုံးလိုက်တပ်ဖြတ်ခံရမှုကြောင့်တေဆုံးသူစုစုပေါင်း80ဦးထိရှိခဲ့လို့ဖော်ပြထားပါတယ်လူခွင့်ရေးဆိုင်ရာဝန်ကြီးဌာနအနေနဲ့ပြည်သူတရက်လုံးတန်းတူညီမျှမှုရရှိရေးငင်းချိုင်းရင်နဲ့တရားမျှတမှုရရှိရေးတည်ဟူသောဥတီချက်များကိုခိုင်ခိုင်မာမာလက်ကင်ဆွဲထား၍အချမ်းဖက်စိုးစု၏ကျူးလွန်မှုများကိုအပြစ်ပေးအရေးယူနိုင်ရေးအစွမ်းကုန်တာဝန်ယူဆောင်ရွက်သွားမယ်လို့ဖော်ပြပါတယ်ရှင် Project IU အထူးအစီအစဉ်အဖြစ်ဒေါန်ဆန်းစုကြည် US Congressional Gold Medal ပုံတူသစ် Twin ပချီအားပြန်လည်ချီးမြှင့်မိတဲ့နောက်ဆုံးတင်ပြပါမယ် Project IU ရဲ့အထူးအစီအစဉ်တစ်ခုဖြစ်လူထုကောင်းဆောင်ဒေါန်ဆန်းစုကြည်US Congressional Gold Medal ပုံတူသစ် Twin ပချီအားတော်လှန်ထောက်ပို့ပြည်သူများထံသို့ပြန်လည်ဂုဏ်ပြုချီးမြှင့်သွားမယ်လို့သိရပါတယ်။အဆိုပါအစီအစဉ်အတွက်ရန်ပုံငွေကန်စားမဲများရောင်းချသွားမည်ဖြစ်ပြီးတစ်ဆောင်လျှင်မြန်မာငွေကျပ်1000ဖြင့်ကန်စားနိုင်မှာဖြစ်ပါတယ်။ရရှိလာတဲ့ရန်ပုံငွေများကိုကရင်နီဒေသမှာရှိတဲ့ဆေးရုံများ၏ကျန်းမာရေးရန်ပုံငွေအဖြစ်အသုံးပြုသွားမှာဖြစ်ပြီးဆေးဝါးတွေအတွက်ကုသယူရင်းလူထုကောင်းဆောင်၏ပုံတူသစ်ထွင်းပကြီးကိုခုံယူစွာပိုင်ဆိုင်ဖို့ဝန်ရံကြရန်နှိုးဆော်ထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG တင်ထောက်မင်းကြီးဟာမင်းစစ်သွင်းနဲ့ခရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။ဗီဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်ပေးနေပါတယ်။ယခုဆက်လက်ပြီးတွန်လိုင်းကဗျာကန္ဓာအစီအစဉ်ကနေမောင်ကျော်ရေးဖွဲ့ထားတဲ့ပြည်သူဝင်ထမ်းလျှောက်သွန်လန်းဆိုတဲ့ကဗျာကိုရွေဦးမိုးကရပ်ဖတ်ပေးပါမရှင်
။ပြည်သူဝင်ထမ်းလျှောက်သွန်လန်းအရင်ကဆိုငါတို့တာဝန်လုပ်ငန်းခွင်မှာကျေပွန်ဆောင်ရွက်ကို့အတက်ဖြစ်မပြတ်လှုပ်ကြွေးပြည်သူပေးသည့်ကျေးဇူးတက်စာဦးထိတ်မာရွက်စောင့်တည်လျက်ယခုခါခိုင်မာရက်တီငါတို့ဒီကယုံကြည်မြဲမြံစိတ်ထားမှန်ဖြင့်တော်လန်နေကြကြံတွေးစလျက်ဓမ္မရောင်လှစ်ပြည်သစ်အတွက်ရှိတ်ချီတက်အတ္တမခွာဓမ္မရှာဖို့ညဉ့်ညာယုံထွက်ပြုံးမပြက်ပဲပိတ်ဆက်နေကြအသားကျသည့်ဘဝကိုစွန့်နောက်မတော့မှာရဲဝံရှိတ်ဆက်ပြည်သူတို့ပြည်သူကျေစုကုန်းအထူးကိုညွတ်နူလေစာတိတ်တော်အဖြစ်တို့များသွေးချွေးတက်စတေ၍ပေးဆက်တော်လံလမ်းကြောင်းမှန်ကနိုင်ငံတက်စီအမြဲချီသည်ပြည်သူငိမ့်ချမ်းဘေးမတန့်ဖို့အီလန်းငါတို့ရှောက်ခဲ့သည
်ဒီခုတခါနားဆင်ရမှာကတော့တွန်လိုင်းရေးတေးဂီတအစီအစဉ်ပဲဖြစ်ပါတယ်။ကဘာကျော်ရေးသားထားပြီးနိုင်ငံသားတည်ဆိုထားတဲ့ရွေးထားတဲ့လမ်းဆိုတဲ့တေးသချင်းကိုနားဆင်ကြည့်ကြရအောင်ရှင
်။ န်ဒီမရှိအောင်လို့သွားဆိုင်အောင်ကြိုးစားတော့ဟုတ်လားဟုတ်ပါဘူး
ခုတခါနားဆင်ရမှာကတော့ Radio UNG ရဲ့တိုင်းသားဘာသာအစီအစဉ်ကနေရခိုင်ဘာသာဖြင့်တပတ်တွင်သတင်းများကိုရိုးလှတန်တာကတင်ပြပေးသွားပါမယ်ရှင်။တာလီစွာပါ Radio UNG တပတ်တော်တော်တီကိုရခိုင်ဘာသာနောက်တော်စပီလာဖို့ခိုင်ပါတယ်။အကျန်ရိုးလှတန်တာပါ။ညီနောင်မဟာမိတ်ပီသားစွာဖရံအခါခေတ္တကိုစူးစီးကြော်ဖရဲလောက်ကိုအသားရှိနေရလို့ MNDAA ဘကို TNL နဲ့ AA တဝင်လွားပြီးပို့ရတဲ့တောင်းကိုပနာမတောင်စားပေးပါမယ်။ညီနောင်မဟာမိတ်ပီသားစွာဖရံအခါခေတ္တကိုစူးစီးကြော်ဖရဲလောက်ကိုအတော့ American အသားရှိနေရလို့ MNDAA ဘကို TNL နဲ့ AA တဝင်လွားပြီးပို့ခါပါရယ်။မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တဲမတော် MNDAA ဖွဲ့စည်းမှုနိုင်ပယ်လင်းတို့ညီနောင်မဟာမိတ်အဖွဲ့တီဖရိုက်တီအာရခတက်တော် AA နာတအောင်အမျိုးသားလွယ်မြောက်ရေးတပ်မတော် TNL ရောကမက်ရှလာစစ်တရနိမှာတဝန်လွှာပြီးပို့ခါပါရီကိုကန့်အမျိုးသားထုတရဲလုံးနာ MNTJP MNDAA အဖွဲ့အစည်းဤစိုင်းရီနိုင်ငံရေးရေမန်ရှာတိမှာအတိုင်အတာတကူအထိအထားမြောက်ခါပြီးစိုင်းရီနိုင်ငံရေးရေမန်ရှာတိအလုံးစုံအထားမြောက်တဲ့နေတူကိုကန့်ဒေတာအခုထားပို့ပြီးအီရှန်တာယာစေပေါင်ဖွန်ဖရိုတိုတာရီအထိဆာလာဂရိုဘန်အာထုတ်က
ကဲဖို့ဤနောက်မဟာမိတ်စိတ်တဲ့အပြင်နောက်တိုက်တွင်းလိုက် ground ဆိုထားပါရယ်လာလက်တဲရီကာလာတီမှာ round sign ကုံတွေးရဖို့အခါခေတိရှိလာပါကလေးဤနောက်နှစ်ဖွေးအနေနာဤနောက်မဟာမိတ်ပိသားစွာနာစူးစီးကြော်ဖဲလာဖို့အတော့အမရိအတောင်းရှိနေရလို့တဝန်ရမှာဖော်ပြပါရယ်ဆာလာပရီကေကျောက်ဖရူမလို့နေနာဆိုင်တွေမလို့နေရှိဂျီရာတီကိုအဂရန်ဖာဆိုင်ကောင်စီကကြားဖိုက်တာဒရုန်နာဘုံတီဂရီရှာမွန်ကောင်လူနေအိမ်တီမင်းလောင်ပရာချာရဲ့တရောင်းကိုတောင်းစားပေးပါမယ်မက်ရှလာခွန်နိုင်ရာနဲ့နင်းခေါန်တနာရီစေခရောင်းမင်းခဲမှာကျောင်းဖူမလို့နေဂရက်တိန်အော်ရာကိုအဂရန်ဖာဆိုင်ကောင်စီကကြားဖိုက်တာနာဘုံနှလုံးဂရီတိုက်ခိုက်ခါလို့နင်းအိမ်35လုံးထားမနေမင်းလောင်ပရာချာလာကောင် APM တံတားဌာနကဖော်ပြထားပါရယ်ပြောင်းအပရောင်နောက်တကောင်လေးမင်းလောင်တီးဆုံးလက္ခဏာတွေလို့သိလာပါရယ်အလားတူမက်ရှလာကရာရနီမှာကြောက်ဖူမလို့နေဥကရာကိုအဂရန်ဖာဆိုင်ကောင်စီကဒရုန်းနာ၂ကရင်ဘုံဂရေတိုက်ခိုက်ခါဆော့ကောင်တရာလုံးလင်းပါမိန်လောင်ပရာချာလာရီလို့ဖော်ပြထားပါရယ်ဆိုင်ကောင်စီဤဓညဝတီရီဒဲစခန်းဌာနချုပ်ဒါရခါကဥကရာကိုနင်းခေါန်တနာရီခွေမှာတကရင်ညစာပေါင်း၅နာရီ15မိနစ်မှာတကရင်ဒရုန်းနာဘုံဂရေတိုက်ခိုက်ခါဆော့လို့သိရပါရယ်ညော့အပရောင်မက်ရှလာကရာရာမိုတာဖာဆိုင်နာရီမိနစ်၅၀ခန်းမှာဆိုင်တွေမလို့နေဂန်ကော်ကျွန်းရာမှာအခရီချားထားစိုက်ကောင်စီတက်ကဝါဘိုရာကိုဂရုံးစီစီနောက်ဘုံဂရီခါဆော့ကောင်ပြေသူနေအိမ်35လုံးထားမနေမိန်လောင်ပရာချာလာရီလို့ဖော်ပြထားပါရယ်ဆာလာပရီကရမရီနန်နောင်တဘာဝဒန်ဝဲလုံငန်းတီအပေါ်ဆွစ်ဇာလန်ကဒန်ခဲပိတ်ဆို့ရီတောင်းကိုတောင်းစားပေးပါမယ်စိုက်အုပ်စုထိန်းချုပ်ထားရမရီမရီနန်နောင်တဘာဝဒန်ဝဲလုံငန်း MOGE ကိုဆွစ်ဇာလန်နိုင်ငံ၏ဒန်ခဲပိတ်ဆို့မှုတီကို Justice for မြန်မာကကရုဆိုဂရောင်းတထောင်းထုတ်ပြန်ထားပါရယ်အခုတန်ခဲပိတ်ဆို့မှုတိစော2022ခု၌ဖေဖော်ဝါရီလတရနေ့မှာ MOGE ကိုဥရောပသမဂ္ဂ EU ကတန်ခဲပိတ်ဆို့မှုတိရှာမဲပရီရီနောက်ပိုင်းမှာလိုက်ပါလုံဆောင်လိုက်ခရောင်းဖရိုက်တေလို့ဖော်ပြထားပါရယ် Justice for Myanmar ၏ Proriso ခွန်ရှိသူမရတနာမောင်က EU တန်ခဲပိတ်ဆို့မှုတိနောက်ကိုင်းညင်နေရမြန်မာနိုင်ငံက MOGE ကိုနောက်ဆုံးမှာတန်ခဲပိတ်ဆို့ဖို့ဆွစ်ဇာလန်၏ဆုံဖရက်ရှားကိုကရုဆိုပါရယ်ပြောပိုင်ရှာမဲလိုက်ခရောင်းက EU တန်ခဲပိတ်ဆို့မှုတိထေကအရိဂရီကေပေါက်တစ်ခုကိုပိုင်လိုက်နိုင်ပြီကေလေးနိုင်ကျော်ကအဂရန်ဖာဆိုင်အုပ်စုကိုဆန်းကြောင်ပြီးဒီမိုကရေစီအတော့တိုက်ပွဲဝင်နေရမြန်မာပြည်သူတင်းတော်တူတသားထေရှိကောင်တတော်စကားပါလိုက်စော်ဖရိုက်ပါရယ်လို့ပြောဆိုထားပါရယ်ဆိုင်အောင်စုကဒဲငွေဝောင်ဝေတီကိုနိုင်ငံတကာရာဇဝဲမှုတိမြောက်တီအရေတာပြည်သူတီအပေါ်ရေရရှားရှိရှိလီဂရောင်းတိုက်ခိုက်မှုတိဘုံဂရီတိုက်ခိုက်မှုတိစာလာကျူးလွန်နိုင်ဖို့ဆိုင်လာနေတီနာလင်းရင်စီတီဝေယူရာမှာအသွန်ပြုနေပြီကေကနေဒါ UK နာအော်စတြေးလျနိုင်ငံတီကလေးဆွစ်ဇာလန်ဤလန်ဂရောင်းအတိုင်းလိုက်ပါပြီကေ MOGE အပေါ်ဒန်ခဲပိတ်ဆို့မှုတိအလှမ်းရန်လုံဆောင်ဖို့တောင်းဆိုပါရလို့ပရဂရခါပါရဆာလာပိကေမြန်မာနိုင်ငံရှိအမျိုးသမီးတိနာအမျိုးသမီးရှိတစေတေသမလေးသိန်းဆောင်2025ခုနှစ်မှာလူသားရှောင်းစာနာထောက်ထားမှုဆိုင်ရာအကူအညီတိလိုအပ်နေတဲ့တောင်းကိုတောင်းစားပေးပါမယ်မြန်မာနိုင်ငံမှာရှိရအမျိုးသမီးတိနာအမျိုးသမီးရှိတစေတေသမလေးသိန်းဆောင်2025ခုနှစ်မှာလူသားရှောင်းစာနာထောက်ထားမှုဆိုင်ရာအကူအညီတိလိုအပ်နေရလို့ဆွစ်ဇာလန်တန်ယုံရန်ကုန်ကဖော်ပြပါရယ်မြန်မာနိုင်ငံမှာရှိရအမျိုးသမီးတိနာအမျိုးသမီးရှိတစေတဲသမလေးသိန်းစော2025ခုနိုင်မှာလူသားရှောင်းစာနာထောက်ထားမှုဆိုင်ရာအကူအညီတိကိုလိုအပ်နေပြီကေလိုအပ်နေရလူတိဤငါးဆင်းနိုင်ရာခိုင်နှုန်းကိုကိုစားပြုရလို့ဆိုပါရယ်အမျိုးသမီးတိဥဆောင်ရေးအိမ်ထောင်စုတိစောပိုမိုပရိကေဆောင်ရေးမွေးတင်မှုအန်ဒရီတိနာရွန်ဆိုင်နေရပရိကေအမျိုးသမီးတိအလောက်ကိုင်စော2019ခုနှစ်ကစပြီးကေအမျိုးသားတိနှုံထားနှစားဈေးတိုက်ရခိုင်နှုံးဂျားဆန်လာခပနာအမျိုးသမီးနောင်အမျိုးသမီးရှိတိဈေးသုံးတသမ9ရခိုင်နှုံးမှာမတန်ဆွဲမှုရှိပရိကေရွန်နှင့်ရလာတွေးဖို့အဂရန်ဖာမိုဖရိုက်နိုင်ခရီနှစားကသုံးစားပုံမရရလို့ဖော်ပြပါရယ်ဆာလာပရိကေစိန်ခေါ်မှုတိရောင်ဆိုင်နေရတဲ့အတိုင်းမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးနာအမျိုးသမီးရှိတဲ့အတော့ပိုလိုမရတာဘရီဂီရေရှိတီတဲ့နိုင်ရအနာကဲကိုဖော်ဆောင်ဖို့တော့ဆွစ်ဇာလန်တန်ယုံကကတိပုထရီလို့ဆိုပါရယ်အခုတောင်စာပိခရီတတော်တီကိုရေဒီယို NUG အခွေသားတီကပြပို့ထားဆောင်ဖရိုက်ပါရယ
်ဒီကနေ့ကတော့ဒီညနဲ့ပဲရေဒီယို NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 19.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့ပါ ဆင်နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပို့တာလာပါလိမ့်ရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေလူပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်